ရုရှားကသူချထားတဲ့စစ်အင်အားအလုံးရင်းနဲ့ယူကရိန်းကိုဝင်တိုက်ခဲ့ရင်လက်ရှိကမ္ဘာအနေအထားတွေကပြောင်းလဲသွားနိုင်တယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကသတိပေးလိုက်ပါတယ်။ယူကရိန်းနဲ့ဆက်မှာချထားတဲ့ရုရှားရဲ့တိုက်ခိုက်ရေးတပ်တွေက3,200,000ထိရှိပါတယ်။အရိတအားလုံးယူကရိန်းကိုဝင်ရောက်ခဲ့ရင်ဒါဟာဒုတိယကမ္ဘာစစ်ပြီးအကြီးအမားဆုံးကျူးကျော်စစ်ဖြစ်လိမ့်မယ်လို့လည်းသမ္မတဂျိုးဘိုင်ဒန်ကပြောကြားသွားခဲ့ပါတယ်။အဲဒီလိုဝင်ရောက်ခဲ့ရင်ရုရှားသမ္မတသမ္မတပူတင်အပေါ်မှာအမေရိကန်ကပြင်းပြင်းထန်ထန်ကြီးကြီးမားမားပိတ်ဆို့အရေးယူမယ်လို့အမေရိကန်သမ္မတဘိုင်ဒန်ကသမ္မတပူတင်ကိုနှစ်ယောက်ချင်းရောလူသိရှင်ကြားမှာသတိပေးထားခဲ့ပြီးဖြစ်ပါတယ်။အရင်လိုတဖြည်းဖြည်းတိုးပြင်းပိတ်ဆို့သွားတာမျိုးမဟုတ်ပဲအမြင့်မားဆုံးပိတ်ဆို့မှုကိုချမှတ်လိုက်မှာဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဂျွန်ကာဘီကပြောပါတယ်။ဒါ့အပြင်အမေရိကန်တပ်သား8,500ဟာလည်းနေတို့အဖွဲ့တပ်တွေရဲ့အစိတ်ပိုင်းတရားအဖြစ်ဥရောပမှာရှိနေပြီးအမြင့်မားဆုံးတက်လန့်ထားတယ်လို့လည်းသမ္မတဘိုင်ဒန်ကပြောတော်ပါတယ်။ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကရုရှားကောင်ဆောင်တွေနဲ့တွေ့ဖို့အစီအစဉ်ရှိသလိုပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကလည်းရုရှားသမ္မတပူတင်နဲ့တောက်ကြနေမှာဖုန်းဆက်စကားပြောဖို့အစီအစဉ်ရှိပါတယ်။